ထောင်ဆန်းစုကြည်က2015ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်အောင်ဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲဆိုတာကိုလူတိုင်းလေးလေးနက်နက်ခံယူကြဖို့လိုအပ်ကြောင်းပြောပါတယ်။ဒီမိုကရေစီစနစ်ထွန်းကားလာအောင်2015ရွေးကောက်ပွဲမှာ NLD ကိုမဲပေးကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်
။စနစ်ကြီးတစ်ခုလုံးကိုပြောင်းဖို့ဆိုတာဟာကျမတို့အင်အားတွေအများကြီးလိုပါတယ်။ဘယ်လိုအင်အားလဲဆိုတော့နံပါတ်1အဓိကတော့ပြည်သူ့ရဲ့ထောက်ခံမှုအင်အားပဲ။ဒါကြောင့်မလို့ကျမတို့2015ရွေးကောက်ပွဲကိုနိုင်ဖို့လိုတယ်ဆိုတာရိုးရိုးနိုင်လို့မဖြစ်ပါဘူးအပြတ်အသတ်နိုင်ဖို့လိုပါတယ်လို့ပြောပြစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုထောက်ခံမဲပေးကြပါလို့ဒါရွေးကောက်ပွဲနဲ့ပတ်သက်လို့ပညာပေးဟောပြောပွဲဆိုတော့အဲ့ဒီအရေးကြီးဆုံးပညာအဲ့ဒါပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးဖို့ပဲ
ဒါအပြင်မော်လမြိုင်ကျွန်းမြို့နယ်ကိုလာရောက်စဉ်လမ်းခီးမှာလျှက်စင်မီမရှိတဲ့ကျေးရွာတွေကိုတွေ့ရှိခဲ့ရတဲ့အတွက်ပြည်သူတွေဆင်းရဲနေတာကိုမြင်တွေ့ရတာဟာရှက်စရာကောင်းတယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ
်ကြိုက်လကနေမော်ကျွန်းကိုလာတဲ့အခါမှာလမ်းမှာတချို့ရွာလေးတွေဆိုရင်အခုတည်းကမှောင်နေတာမှတခါတည်းဖျောင်းတိုင်းတောင်မတတ်နိုင်ဘူးလို့ပဲပြောရမှာပဲလုံးဝမှောင်နေတာကျမတို့တွေ့ခဲ့ရတယ်2012တုန်းကကျမတို့နေပြည်တော်မှာသွားပြီးတော့စီအိုအေးလုပ်တဲ့အခါမှာကွင်းတစ်ခုမှာဒီလိုပဲပြိဿနဲ့တွေ့ပါတယ်ဘေးမှာတစ်ဖက်မှာတော့ရွာလေးတရွာရှိတယ်ဟိုဘက်မှာတော့နေပြည်တော်ကြီးပေါ့နော်နေလဲဝင်ပြီးတော့အမှောင်လဲကျတော့တခါတည်းနေပြည်တော်ဘက်ကမီးတွေကလင်းပြီးတော့တောက်လာတယ်ရွာလေးရတော့အမှောင်ထဲမှာအမှောင်တိုင်းမရှိနေတာကျမသတိပြုမိတယ်။အုတ်ချုပ်တဲ့သူတွေကမိတွေထိန်ထိန်လင်းနေနိုင်ပြီးတော့ပြည်သူလူထုကအမှောင်အတိထဲမှာနေရတဲ့နိုင်ငံမျိုးဆိုတာအင်မတန်ရှက်စရာကောင်းတဲ့နိုင်ငံလို့ကျမတို့ဒီလိုပဲ
ရွေးကောက်ပွဲအပြီး NLD ကသာအစိုးရအဖွဲ့ဖွဲ့နိုင်ခဲ့ရင်ဒဲအဖွဲ့အစည်းကိုမှတိုက်ခိုက်သွားဖို့လှုံ့ဆော်မှာမဟုတ်ဖ ೇನೆ မျိုးသားရင်ကြားစီကိုပဲလှုံ့ဆော်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင် NLD ကအနိုင်ရလို့အစိုးရအဖွဲ့ဖွဲ့စည်းပြီးလှုံ့ဆော်နေခဲ့တာကိုပြည်သူတွေကမလိုလားတော့ဘူးဆိုလို့ရှင်ချက်ချင်းထွက်သွားပေးမယ်လို့ဒေါန်ဆန်းစုကြည်ကသူ့အဖေဘူကျုံအောင်ဆန်းပြောခဲ့တဲ့စကားအတိုင်းသူလည်းပြောရဲကြောင်းပြောပါတယ်
။ကျမတို့ရဲ့အဖွဲ့ချုပ်ကိုအစိုးရအဖြစ်ပြည်သူကတင်ပြီးတဲ့နောက်မှာပြည်သူကမလိုလားတော့ဘူးဆိုလို့ရှင်ကျမတို့ကနေပြီးတော့เออเซเซทรัพย์ไปเมตูริบากัดเผ็ดပြီးတော့နေမှာမဟုတ်ပါဘူးလို့ကျွန်မပြောပြစီ1948ခုနှစ်ရွေးကောက်ပွဲမတိုင်မီချိန်မှာတုန်းကလည်းဖေဖေဒီတိုင်းပဲပြောခဲ့ပါတယ်ပြည်သူကမလိုလားတဲ့တနေ့မှာဖေပေးมาတဲ့กัดเผ็ดပြီးတော့မနေခြင်းဘူးတဲ့အဲ့လိုမာနမျိုးတော့ကျွန်မတို့မှာအပြည့်အဝရှိပါတယ်လို့ကျွန်မပြောပြစီ
ဟောပြောဝဲပြီးမှာဒေါန်ဆန်းစုကြည်ကဒေသခံတွေကိုမေးခွန်းတွေမေးမြန်းကြဖို့ပြောဆိုခဲ့ရမှာဒေသခံတို့ကဒေါန်ဆန်းစုကြည်တမရဖြစ်လာခဲ့လို့ရှင်အမျိုးဘာသာတာသနာပျောက်ွယ်မယ်လို့အင်တာနက်စာမျက်နှာတွေမှာပြောဆိုနေကြတဲ့အပေါ်ရှင်းလင်းပေးဖို့မေးမြန်းခဲ့တာမှာဒေါန်ဆန်းစုကြည်ကအခုလိုပြန်လည်ဖြစ်ကြခဲ့ပါတယ်
။နံပါတ်1ပြောရမယ်ဆိုလို့ရှင်အဲ့လိုရေးသားခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်ပါတယ်။ဒါဥပဒေကိုချိုးဖောက်ရရောက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှင်ဘာသာရေးကိစ္စတွေကိုနိုင်ငံရေးအတွက်အကျိုးအသုံးချတာဟာမလုပ်တင်ပါဘူး။နောက်ပြီးတော့အမျိုးဘာသာသာသနာကိုကျမအနေနဲ့ထိခိုက်အောင်လုပ်မယ်မလုပ်မယ်ဆိုတာပြည်သူတွေကပဲဆုံးဖြတ်မှာဖြစ်ပါတယ်။ကျမကပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုခံရဲပါတယ
်။ဒီနေ့ဟောပြောပွဲကိုမော်လမြိုင်ကျွန်းမြို့နယ်ကဒေသခံ9000ကျော်လောက်တက်ရောက်ခဲ့ကြပြီးတော့ဟောပြောပွဲပြီးမှာဒေါန်ဆန်းစုကြည်ဟာမြို့မိမြို့ဖတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်။